သရရှိမြခင်ဗျာအလုရနိုင်ငံဆက်ဆံရေးကော်မတီကနေမနေ့ကြာသပတေးနေ့ကကမ္ဘာတဝန်းဒီမိုကရေစီထောက်ခံအားပေးရေးအတွက်အမေရိကန်ပြည်ထောင်စုကအသုံးပြုနေတဲ့နည်းလမ်းတွေနဲ့ပတ်သက်လို့ကြားနာစစ်ဆေးပွဲတရကျင်းပခဲ့ပါတယ်။အဲဒီအကြောင်းဒေါ်လာလတ်တန်းကတင်ပြပေးပါလားခင်ဗျာ
။ဟုတ်ကဲ့ဦးချမ်းကြီး။အလုတော်နိုင်ငံဆက်ဆံရေးကော်မတီရဲ့ဥက္ကဋ္ဌဖြစ်သူအီလီနွိုက်ပြည်နယ်က Republican လွှတ်တော်မှ Henry Hyde ဦးဆောင်ပြီးမေလ9ရက်နေ့ကအလုတော်မှကြားနာစစ်ဆေးပွဲချက်ကျင်းပသွားတာဖြစ်ပါတယ်။ဒီနေ့ဇန်နဝါရီလကယူကရိန်းသမ္မတယူကောက်ပွဲများမှာအရင်အစိုးရဟောင်းရဲ့မတမာမှုတွေကိုမကျေနပ်လို့လူမှုရေးငင်းကြစွာဆန္ဒပြမှုကြီးပြီးဗစ်တာယူရှန်ကိုယူကရိန်းခေါင်းဆောင်ဖြစ်လာခဲ့ရမှာအမေရိကန်ကပေးခဲ့တဲ့အကူအညီဒေါ်လာ 16.8 တန်းဟာယူကရိန်းဒီမိုကရေစီရရှိရေးအတွက်တိတ်ကိုအထောက်အကူဖြစ်စေခဲ့တယ်လို့ယူကရိန်းထောက်ခံသူတွေရောကန့်ကွက်သူတွေကပါဆိုခဲ့ကြပါတယ်ခုလိုယူကရိန်းမှာဖြစ်ခဲ့သလိုတခြားကမ္ဘာတစ်ဖက်မှာလည်းဒီမိုကရေစီဖော်ဆောင်ရမှာအမေရိကန်ကအထောက်အကူပေးနိုင်ဖို့အရေးကြီးတယ်။ဒီမိုကရေစီဖော်ဆောင်ခြင်းအပြင်ပုံမူတည်ငြိမ်အေးချမ်းတဲ့ပတ်ဝန်းကျင်အနေအထားလည်းဖန်တီးပေးနိုင်ပြီးအဲဒီကတစ်ဆင့်စီးပွားရေးတိုးတက်မှုရရှိစေမယ်။ဒါအပြင်လည်းအမေရိကန်ရဲ့အမျိုးသားလုံခြုံရေးကိုပိုပြီးပံ့ပိုးပေးရရောက်စီမှာဖြစ်ပါလေ။ဒါကြောင့်မို့လဲတက္ကသိုလ်2004ခုမှာအမေရိကန်ကကမ္ဘာတစ်ဖက်ဒီမိုကရေစီရရှိရေးအတွက်ဒေါ်လာဂရီ130ခဲ့ပါလေ။ဒါအပြင်ဒီမိုကရေစီ Act of 2005ဆိုတဲ့စက္ကန့်2005ခုဒီမိုကရေစီတိုးတက်ဖြစ်ထွန်းရေးအုပ်ပြေကိုလည်းလက်ရှိမှာအောက်နေအထက်လွှတ်တော်ညှက်တို့ကတီးကြမူကြမ်းတွေရေးဆွဲပြင်ဆင်နေကြပါလေ။အဲ့ဒီမူကြမ်းမှာဒီမိုကရေစီဖော်ဆောင်ရေးဟာအမေရိကန်နိုင်ငံခြားရေး policy ရဲ့အဓိကအချက်ပဲဖြစ်တယ်လို့ဆိုထားပါလေ။တော်မလန်တိုဆာကယ်လီဖိုးနီးယားပြည်နယ်ကဒီမိုကရေစီလွှတ်တော်အမှအပြင်နိုင်ငံခြားဆက်ဆံရေးကော်မတီဝင်တူလည်းဖြစ်ပါလေ
We must do everything we can to show that the United States is on the side of those who want
အမေရိကန်ပြည်ထောင်စုအနေနဲ့ဒီမိုကရေစီနဲ့အခြေခံလွတ်လပ်ခွင့်တွေရရှိဖို့ငြိမ်းချမ်းသာလှုပ်ရှားဆောင်ရွက်နေကြသူတွေဘက်ကယက်တီလှုပ်ရှားနိုင်ဖို့အခက်အခဲတွေရှိတဲ့ကြားတွေကပဲတတ်နိုင်သမျှဆောင်ရွက်သွားရမှာဖြစ်ပါတယ်ဒီချုပ်ထွေးလာတဲ့ကမ္ဘာကြီးမှာဒီမိုကရေစီရှင်တန်တိုးတက်ရေးအတွက်အမေရိကန်ပြည်ထောင်စုကပုံမှန်ကောင်းမွန်တဲ့နည်းတွေကိုရှာဖွေကြရမှာဖြစ်ပါတယ်
။အဲ့ဒီကျန်းသာစစ်ဆေးပွဲမှာတက်ရောက်စစ်ဆေးခံသူများနဲ့နိုင်ငံတကာရေးရာလက်ထောက်ဒုတိယနိုင်ငံခြားရေးဝန်ကြီးပေါ်လာဒိုဘရီယန်စကီလည်းပါဝင်ပါတယ်။သူကသမ္မတဘုရှ်အစိုးရရဲ့နိုင်ငံခြားရေး policy ရဲ့အခြေခံအချက်ဟာကမ္ဘာတစ်ဖက်လွတ်လပ်မှုကိုထောက်ခံအားပေးဖို့ဖြစ်တယ်လို့ထွက်ဆိုသွားပါလေ။
It is the policy of the United States to seek and support the growth of democratic movements and institutions in every nation and culture.
American diplomacy policy ဟာကမ္ဘာတစ်ဖက်နိုင်ငံတိုင်းယဉ်ကျေးမှုတိုင်းမှာရှိနေတဲ့ဒီမိုကရေစီလှုပ်ရှားမှုတွေနဲ့ဒီမိုကရေစီအဖွဲ့အစည်းတွေကိုရှင်တန်ဖို့ကြိုးစားပြီးတောရမှာဖြစ်ပါတယ်။အဆုံးစုံရည်မှန်းချက်ကတော့ကမ္ဘာတစ်ဖက်အာဏာရှင်စနစ်ကျဆင်းရေးပင်ဖြစ်ပါတယ်လို့လက်ထောက်ဒုတိယနိုင်ငံခြားရေးဝန်ကြီးဒိုဘရီယန်စကီကပြောကြားသွားတာဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံဒီမိုကရေစီရရှိရေးနဲ့ပတ်သက်လို့ကော်မတီဥက္ကဋ္ဌလွှတ်တော်မှ Henry Hyde ရဲ့အမိကိုဖြေကြားရမှာ
On Burma you know that Secretary Rice identified Burma as one of the outposts of tyranny
we have မြန်မာနိုင်ငံနဲ့ပတ်သက်လို့တည်ပြီးဖြစ်တဲ့အတိုင်းပါပဲအမေရိကန်နိုင်ငံသားဝင်ကြီး Rice အနေနဲ့မြန်မာနိုင်ငံဟာရက်စက်တဲ့အာဏာရှင်တွေရဲ့ရှေ့တန်းစခန်းတွေနဲ့ပါဝင်တယ်လို့ပြောကြားခဲ့ပြီးပါပြီကျမတို့အနေနဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေနဲ့ရောမြန်မာဒီမိုကရေစီရေလှှရှားသူတွေရဲ့ပါနိနိကက်ကလက်တွဲဆောင်ရွက်နေပါတယ်မြန်မာနိုင်ငံတွင်းမှာရှိနေတဲ့အဖွဲ့တွေနဲ့ရောထိုင်းနိုင်ငံမှာအခြေစိုက်တဲ့အဖွဲ့တွေနဲ့ရောဖြစ်ပါတယ်ခုလိုလူရင်းကိုတူတူပြောရမယ်ဆိုရင်မြန်မာဒီမိုကရေစီရရှိရေးအတွက်အမေရိကန်ပြည်ထောင်စုကအခိုင်အမာမဆုတ်မနစ်ဆက်လက်ထောက်ခံအားပေးသွားမှာဖြစ်ပါတယ်လို့မစ္စဒိုဘရီယန်စကီကပြောကြားသွားတာဖြစ်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒေါ်လာလာတန်ခင်ဗျာ